ဟုတ်ကဲ့ဝင်းကြီးဦးအောင်မင်းအနေနဲ့ဒီနေ့နိုင်ငံရေးပါတီကခေါင်းဆောင်တွေနဲ့တွေ့ဆုံတယ်လို့သိရလို့ပါရှင်။ဟိုအထက်ကဘာကြောင့်တွေ့ရတယ်ဆိုတာသိပြစေရှင်
။ Peace process မှာနိုင်ငံရေးပါတီတွေကဘယ်ခန်းကဏ္ဍနဲ့ပါဝင်ရမယ်ဆိုတာကိုကျွန်တော်ဒီမှာရှင်းလင်းပြပါမယ်ဖြစ်တယ်။ကျွန်တော်တို့အတိအတိုင်းပဲဗျာအခုကျွန်တော်16ဖွဲ့လက်မှာ14ဖွဲ့လက်မှာထိုးပြီးပြီ။ဒီလိုရှိရင်ခုအတူပါလာလာဆောင်မှာကချင်နဲ့ချိန်ရတယ်ပလောင်နဲ့ချိန်ရတယ်တိတ်မကြဒီမှာဆက်ချုပ်ကိုစလုံးလက်မထိုးပြီးကျွန်တော်ကဟိုပေါ်ရတကယ်တလည်းကိုဆက်ပြက်မယ်ဗျာဟိုရတာလေးကျွန်တော်လုပ်ဖို့စီစဉ်နေရရ
ဟုတ်ကဲ့ဝင်းကြီးအနေနဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ခတ်ရစရေးသဘောတူညီပြီးဖြစ်ပေမဲ့ဒီကချင်အဖွဲ့နဲ့ပလောင်အဖွဲ့နဲ့ကဒီသဘောတူညီမှုမရသေးတာကဘာတွေလိုအပ်ချက်များရှိနေလို့ပါလဲရှင်
ဒါတော့ဗျာငင်းငင်းဆိုရတော့ယုံကြည်မှုတိဆောက်တဲ့ဘက်ကအဓိကကြတာပေါ့ယုံကြည်မှုနည်းနည်းလေးလိုနေလို့ကိုကတော့အဲရအောင်ယုံကြည်မှုကတော့တိဆောက်ပြီးပြီဖြစ်တယ်လို့ထင်တယ်ဗျာအော်တိုဘတ်ရှေ့အတောင်ပြန်ချင်းနေပြီလေအဲ့တော့ကျွန်တော်ရှေ့နေမှာတော့ထိုးနိုင်မှာပါဗျာ
ဟုတ်ကဲ့အခုလိုတတိုင်းပြည်လုံးအပြစ်ခတ်ရဆဲရေးလက်မှတ်ထိုးဖို့အတွက်ကဒီအစိုးရအနေနဲ့အရင်ဆုံးတပြည်လုံးအပြစ်ရက်ဖို့ကြေညာတဲ့နဲ့ဆိုပြီးတော့ပြောနေတာတွေရှိပါတယ်ရှင်ဒီကိစ္စပေါ်မှာဝင်ကြည်ဘယ်လိုများပြောနိုင်ပါမလဲရှင်
အဲ့ဒီကိစ္စပြောမှာဗျာဒီနေ့စီဝဲလည်းဒီကိစ္စရဲ့ဟိုပစ်ပေါ်ဆိုတာဟာပမာဥဆုံးစီစားလို့ရပါတယ်ကိုပြီးလို့ရှိရင်ဒီလက်နဲ့တိုင်ပြပနာကြီးအားလုံးရဲ့အဓိကရင်းရစ်ကနိုင်ငံရေးမပြေလည်လို့လက်နဲ့ကြရချင်းဖြစ်တယ်အဲ့ဒါကြောင့်မို့ကျွန်တော်နိုင်ငံရေးဆွေးနွေးရမဖြစ်မနေလို့ရမှာဖြစ်တယ်အဲ့တော့စီစားရဆိုတာဟာကိုပဲတက်တယ်ဒီပဲတက်တယ်တိုက်ပွဲမဖြစ်အောင်ဒုက္ခဖြစ်တဲ့တိုက်ပွဲဆိုင်ရာကိစ္စကြီးများတယ်ဒီကတော့ political တရားကြတဲ့ခါကျတော့နိုင်ငံရေးဆွေးနွေးဖြစ်တဲ့နိုင်ငံရေးကိစ္စတွေများတယ်။ဒီကနေ့ကဟို continuous process ဖြစ်တော့လည်းပဲအခုတော့အားကြီးမတူဘူး။အဲ့မတူတဲ့ဥစ္စာကိုကျွန်တော်ဓာတ်ရမှာစီးလေးတစ်ခုတားခြင်းနဲ့အဲ့စီးရတဲ့ nation wide စီစာကော့ချူလဲဒီလိုတိုင်းတာနဲ့တက်ခရင်စီလက်မှတ်လေးထိုးခြင်းနဲ့အဲ့ဒါလေးကိုလုပ်ဖို့ကြောပြင်ဆင်တာဖြစ်တယ်
ဟုတ်ကဲ့နောက်တစ်ခုကလည်းအခုလိုတနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်မှတ်ထိုးလိုက်ရင်စစ်မှန်တဲ့ငြိမ်းချမ်းရေးရဖြစ်လာမှာလားဆိုပြီးတော့ဝေဖန်တာတွေလည်းရှိနေပါတယ်ဝင်းကြီးရဲ့သဘောထားကိုလည်းသိပြစေရှင
်ကျွန်တော်ပြောချင်တာတော့ဒါဟာငြိမ်းချမ်းရေးအစပဲရှိသေးတယ်ဗျအစပဲရှိသေးတယ် political dialogue ဆိုရင်နိုင်ငံရေးဆွေးနွေးရေးတက်မှာစိတ်ချပေးကြမှာဖြစ်တဲ့တည်းနိုင်ငံရေးဆွေးနွေးရေးရမဖြစ်မနေလို့မှာဖြစ်တယ်အဲ့လိုလုပ်တဲ့ခါမှာလည်းဟိုကပြောတယ်ဒီနေ့ခေါ်တွေ့တဲ့နိုင်ငံရေးပါတီတွေအားလုံးဟာအခန့်တကဏ္ဍကနေပါဝင်ဆောင်ရမှာဖြစ်တယ်။အဲ့တော့သူတို့ဘယ်ဘက်ကနေပါဝင်ဆောင်ရမယ်ဆိုတာကိုဒီနေ့ပြောတဲ့ခါကျတော့နိုင်ငံရေးပါတီအများစုကတော့သူတို့လည်းဝိုင်းလို့ပြည်ပြည်နဲ့စိတ်ရှိပါတယ်။ကျွန်တော်နိုင်ငံရေးပါတီတွေကျွန်တော်ဒီနေ့ဘယ်ကနေပါဝင်ဆောင်ရမယ်ဆိုတာကိုကျွန်တော်ကသူတို့ရှင်းလင်းပြတာပါ။ကျွန်တော်သူတို့နေရအများကြီးဝန်တာရအောင်မြင်လို့ရှင်းလင်းဖြစ်ပါရဲ့ဗျာ
။ဟုတ်ကဲ့အခုအစိုးရကကြိုးပမ်းနေတဲ့ဒီတနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်မှတ်ထိုးပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းတို့နောက်ကမ္ဘာငြိမ်းချမ်းရေးကိုဦးဆောင်နေတဲ့ဒီအမေရိကန်သမ္မတဟောင်းဂျင်မီကာတာတို့ဘီလ်ကလင်တန်တို့ဖိတ်ကြားထားတယ်ဆိုတဲ့ကိစ္စရောရှင
်ဒီ nation wide စီစားကော criminal လက်မှတ်ရေးတို့ဟာ political dialogue ရဲ့အစပဲဖြစ်တယ် political dialogue ကိုရောက်တော့မယ်ဆိုရင်ဟိုသင်္ကေတပဲဖြစ်ပါတယ်အဲ့တော့ဒီမှာဟို nation wide စီစားကော်မှာတော့ကျွန်တော်တို့နိုင်ငံနဲ့ဟိုခင်မင်းရင်းနှီးတဲ့ပုံစံများဖြစ်ကြရဲဥမာ Hillary Clinton တို့ဟိုလီမီးယားဆိုလို့ရှိရင်သူတို့ကကျွန်တော်မြန်မာနိုင်ငံရဲ့ဟိုတကပတ်ကိုလာပြီးဖွင့်ပေးတဲ့လူတွေဖြစ်ပေမဲ့အဲသူတို့လည်းလေးလေးဆောက်ရကျွန်တော်ဖိတ်မှာပေါ့ဗျာတပ်ပြီးတော့တမန်ကြီးဂျင်နီကာတာကျွန်တော်ဖိတ်မှာပေါ့ဗျာနောက်ပြီးတော့ဝန်ကြီးချုပ်တိုနီဘလင်းလို့ပုံစံမျိုးလည်းဖိတ်မှာပေါ့နောက်ပြီးတော့ယူနာမစ္စတာဘန်ကီမိုးလို့နမ်ပီယာကိုလည်းဖိတ်မှာပေါ့ဗျာကျွန်တော်လူတွေလည်းတက်ချင်ကြတယ်လို့ပြောနေကြတယ်ဗျာအဲ့ဒါလေးလည်းအကုန်ဖိတ်သွားမှာဖြစ်ပါရဲ့ခင်ဗျာ
ဟုတ်ကဲ့အခုလိုဖြစ်ကြတဲ့အတွက်ဝင်းကြီးဦးအောင်မင်းကို RFA ကကျေးဇူးတင်ပါတယ်ရှင်
ဟေးကျေးဇူးပါလက်ခင်ဗျာ